နေပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ဖြစ်စီးပွားဖြစ်ဝေလာ5ဖန်းနဲ့လုပ်ငန်းတွေစတင်မှုဂျပန်နိုင်ငံကဝေလာ5ဖန်းတင်မော်ဒီကနေ့ပင်လယ်ပင်ကိုစတင်ထွက်ခွာသွားကြပါပြီ။နိုင်ငံကဝေလာ5ကော်မရှင် IWC ကဝေလာ5ဖန်းနဲ့လုပ်ငန်းတွေဆန်းကန့်ထားကြဖို့တားမြစ်ခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံကဝေလာ5ဖန်းနဲ့လုပ်ငန်းတွေကို1988ခုနှစ်ကစပြီးရပ်ဆိုင်ထားကြတာပါ။နိုင်ငံတကာကတားမြစ်နေတဲ့ကြားကပဲသိပ္ပံနေကြသူတည်တနာပြုလုပ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဂျပန်ကဝေလာ5ဖန်းနဲ့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြတာပါ။ဂျပန်ရဲ့အဲ့ဒီလိုအကြောင်းပြချက်ကိုဝေဖန်သူတွေကလက်မခံကြဘဲစီးပွားပြည့်ငါဖန်းခွင့်ရဖို့အကြောင်းပြချက်တက်တက်သာဖြစ်ကြောင်းပြောပါတယ်။2019နဲ့2018ခုနှစ်အတွင်းဂျပန်ကမင်ကီဝေလာငါအမျိုးအစား333ကောင်ကိုအတ္တလန်တစ်သမုဒ္ဒရာအတွင်းတပ်ဖြတ်ခဲ့တာမှာအဲ့ဒီထက်ကအကောင့်120ဟာကိုယ်ဝန်ရှိနေတဲ့ဝေလာငါတွေဖြစ်တယ်လို့ဆိုပါတယ်။ IWC ကနေဇွန်လ30ရက်နေ့မှာနှုတ်ထွက်မဲ့အကြောင်းဂျပန်ကဒီဇင်ဘာလတုန်းကကြေညာခဲ့ပါတယ်။